လေစီးပြီးဒုက္ခတွေနဲ့ပတ်သက်လို့ဒီဒေသအတွင်းကြေးရိုက်ခတ်မှုတွေရှိနေစမှာပဲမြန်မာနိုင်ငံမောင်တုံမြို့ဤမြမရေပင်ရေပိုင်နဲ့ထဲမှာလူ200ကျော်ပတ်ဝန်းနဲ့လူကုန်ကူးတဲ့ကလင်းနှင်းကိုမြမရေတပ်ကဖမ်းဆီးခဲ့ပါတယ်ဖမ်းမိသူတွေကိုကနဦးစစ်ဆေးချက်တွေအရဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်လို့သူတို့ကိုနေရရင်နိုင်ငံတွေကိုပြန်ပို့သွားမယ်လို့မြန်မာနိုင်ငံဘက်ကပြောပါတယ်ဒီအကြောင်းကို VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ
်လူကုန်ကူးခံရသူဘင်္ဂလားဒေ့ရှ်နိုင်ငံသား200ကျော်ပါဝင်တဲ့လှေကြီးတစ်စင်းနဲ့စားနပ်ရိက္ခာတွေတည်ဆောင်ပေးတဲ့လှေငယ်တစ်စီးကိုမြမရေပိုင်နဲ့မောင်းတော်မြို့နယ်အတွင်းမှာမြမရေတပ်ကဖမ်းဆီးမိခဲ့တာပါသူတို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားများဖြစ်ကြတယ်ဆိုပြီးသမရယုံညွှန်ကြားရေးမှူးဦးစော်ထေးကဆိုပါတယ်
။မောင်းတော်သမောကွေကြီးကနောက်ဆက်ရေးမှန်လေးမှန်အဲမှာသူကင်းကင်းနဲ့နေကျွန်တော်သမရယုံရင်စစ်ရရင်မှ568အဲကောင်ကနေပြီးတော့မိတာလား။ဘင်္ဂလားဒေ့ရှ်နိုင်ငံသားပေါ့နော်။200နဲ့ရှိဘူး။အဲရောသူတို့ဟိုကနဦးစစ်စစ်ချက်ရဆိုရင်ဒီဆက်လီကတိုင်ရှင်ကထိုင်းနိုင်ငံရဲ့နောင်ကအတူတူငွေကြေးတဲ့တော့အဲ့ဒီအဲ့မှာဆက်လိုက်တော့အဲ့ဒီဆက်လီပေါ်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားနေရရှိဦးပါပဲအသက်14နှစ်ကငါ10ဦးလောက်ရှိတယ်ကျန်လူတွေကအသက်34ကျော်ရှိတယ်အဲ့ဒီတွေကဘယ်အလာလဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော်ပဇာဝစစ်တကောင်းစားကားမြောက်ချမ်းမှာနေတဲ့လူတွေဖြစ်တယ်ဆိုတာသိရတယ်အဲ့မှာလေပေါ့ခရူပေါ့နော်တမောခရူက6ယောက်စကြဇီယံကစင်ဂါလီ2ယောက်စုစုပေါင်း219ယောက်ဒါကလူမောင်ကိုလေပေါ့လူမောင်ကိုလေမှာပါတဲ့လူနောက်ကျန်တဲ့လေသူင်းကပါတယ်အဲ့ဒီလေမှာကျတော့အဲပင်ဂါလီ2ယောက်လေခုက6ယောက်ပါတယ်အဲ့ဒီလူ6ယောက်ကကျတော့ခုနကပြောတဲ့စင်မပေါ့နော်လူမောင်ကိုဆက်လေကိုလက်ခါလိုက်ပို့တာလို့ပြောတယ်ပေါ့နော်ဒုတိယလိုက်ပို့တဲ့ဆက်လေအဲ့ဆက်လေပိုင်းရှင်ကဒုတိယလက်ခါလိုက်ပို့တဲ့ဆက်လေကဟိုအခုစစ်စစ်ကြည့်ရပေါ့နော်ဟိုရင်းမြို့ကကိုခိုင်ဆိုတဲ့ပိုင်းရှင်ရဲ့သူကြီးဖြစ်တယ်ပေါ့နော
်လင်းစည်းပြေဒုက္ခတွေတွေကိုတယ်ဆောင်လာတဲ့လေဟာထိုင်းမလေးရှားအင်ဒိုနီးရှားနိုင်ငံတွေကိုသွားဖို့အတွက်ပြင်ဆင်ထားကြပေမဲ့အဖမ်းဆီးအစ်စ်ဆေးတွေများတဲ့အတွက်ဧပြီလ10ရက်နေ့ကရနောင်းမြို့ကနေနောက်ကျောင်းပြန်ထွက်ခွာခဲ့ပြီးဘင်္ဂလားဒေ့ရေပိုင်နဲ့မှရန်နာကမေလ21ရက်နေ့မှာတော့မြမရေပိုင်နဲ့ထဲမှာဖမ်းမိခဲ့တာလို့ဆိုပါတယ်။လေပေါ်မှာပါလာတဲ့သူတွေကိုတော့ရသေးတော်မြို့နယ်ထဲမှာထားပြီးအစားအသောက်ရေနဲ့ကျန်းမာရေးစောင့်ရှောက်မှုပေးတာမူလလာရေးနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ပေးမှာဖြစ်တယ်ဆိုပြီးဥစော်ထေးကဆိုပါတယ်
။ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ပြန်ပို့မှာပေါ့မူလရဲ့ country of origin ပေါ့နော်။အဲ့ဒါမူလထားနေနိုင်ငံကိုပြန်ပို့ရမှာ
။လေနစီရနဲ့လူအများကိုတယ်ဆောင်လာတဲ့လေကိုတော့ရနောင်းမြို့ကထိုင်းလူမျိုးတဦးပိုင်ဆိုင်ပြီးရှင်ငယ်တစည်းကတော့မြန်မာနိုင်ငံမြိတ်မြို့ကမြန်မာနိုင်ငံသားတဦးပိုင်ဆိုင်တဲ့လေဖြစ်ကြောင်းကနဦးစစ်ဆေးချက်တွေရသိရှိရတယ်လို့ဆိုပါတယ်။ဒီထဲမှာမြန်မာနိုင်ငံသားတွေပါမပါကတော့ဆက်လက်စစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်။ဒီလေတွေဟာမေလ20ရက်နေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအပိုင်းအုံကျွန်းနဲ့လေးပိုင်အကွာလောက်မှာရန်နာထားပြီးနောက်အစ်စ်စေးတွေများတဲ့အတွက်ထွက်ခွာလာရင်းနဲ့မြမရေပိုင်နဲ့တဲမှာတွေ့ရှိခဲ့တာလို့ဆိုပါတယ်မြမနိုင်ငံသားဝန်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းတွင်သတင်းထုတ်ပြန်ချက်အရမြမရေပိုင်နဲ့တဲမှာလူကုန်ကူးခံရသူတွေကိုတွေ့ရှိခဲ့မယ်ဆိုရင်ရှာဖွေကယ်ဆယ်ပေးသွားမှာဖြစ်ကြောင်းနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ရှင်